ကိုင်းပြည်နယ်ကတိုက်ပွဲတွေကြောင့်အခုနှစ်တွင်လက်နက်ကြီးလက်နက်ငယ်မိုင်းစတာတွေကြောင့်အကြမ်းသားတေဆုံးမှု90ကျော်နဲ့ထိခိုက်ဒဏ်ရာရမှု130ကျော်အထိရှိနေပြီလို့ဒေသခံတွေကပြောပါတယ်။ဒီတေဆုံးထိခိုက်မှုတွေနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့မေးခွန်းကိုတော့တမတော်ဘက်ကရောအေဘက်ကပါညင်းဆိုလို့ရှိပါတယ်။တခါလက်နက်ကြီးကြီးကြားလို့ထိခိုက်မှုတွေနဲ့ပတ်သက်ပြီးအဲ့ဒီနေရာမှာတိုက်ပွဲဖြစ်တယ်ဆိုတဲ့သတင်းမကြပါသူတို့တပ်ဖွဲ့ရှိမနေပါစသဖြင့်ရင်းဆိုလေးရှိပါတယ်။ဒါပြင်အောက်တိုဘာလ28ရက်နေ့ကဘူးတိတော်မြို့နယ်စီတောင်ရွာအတွင်းကိုတပ်မတော်ကပြစ်ခတ်ဝင်ရောက်လာတဲ့ဆိုတဲ့ဆွဆွဲချက်မှာတပ်မတော်ဘက်ကရွာသားဆိုပြီးပြောဆိုသူတွေဟာအေးအေးဖြစ်တယ်လို့ပြောပါတယ်
။ဒေသခံတွေဆိုတော့ကကျွန်တော်ထင်တယ်အေးအေးပဲဖြစ်လိမ့်မယ်မဟုတ်ဒုက္ခတွေရှောက်ပြီးတော့မှနော်ကျွန်တော်ကတော့ဟုတ်လားဘယ်ရွာရွာသားပါကျွန်တော်ကတော့ဘယ်ရွာရွာသားပါကျမကတော့ဘယ်ရွာရွာသားပါဆိုတော့ပုံစံနေတဲ့ကောင်းနေပါလားများအေးအေးကြီးရဲ့ဗျာ
နောက်ပိုင်းတိုင်းစစ်တပ်နာကျုကဗိုလ်မှူးကြီးဝင်းစော်ဦးပါအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအေဘက်ကခိုင်သူကပြောတာကတော
့စီတောင်ရွာမှာဘာမှတိုက်ပွဲဖြစ်တာမရှိဘူးညာနော်အဲ့ဒါဗမာစစ်တပ်ဘက်ကနေပြီးတော့ရွာကိုနေပြီးတော့ဒါတက်တက်ဟိုတစ်ဖက်သားပြစ်ခတ်ပြီးတော့ဝင်လာတာ
စီတောင်တိုက်ခိုက်မှုမှာအရသာတေဆုံးမှုမရှိခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူရွာသူ2ဦးရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်နောက်အရသာတေဆုံးမှုကအဖမ်းခံရပြီးစစ်ဆေးရင်တေဆုံးသူတွေရှိတယ်ဆိုတဲ့တဲ့မှာဒေသခံတွေပြောဆိုကြအရ2019ခုနှစ်အတွင်းစစ်ဆေးဖို့ဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်တေဆုံးရသူ15ဦးလောက်ရှိတယ်လို့ပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာ26ရက်နေ့ကရွှေနဒီအမြန်ရင်ကိုအေတပ်ဖွဲ့ကတင်ပြီးအဖမ်းဆီးတွေလုပ်နေခြင်းမှာတပ်မတော်ကရဟယင်နဲ့လာပစ်ခဲ့ပြီးချင်းလင်းစစ်ကြောင်းတွေကရှင်းလင်းရင်လောက်ရမှာရွာသူရွာသားတော်တော်များများအဖမ်းခံခဲ့ရတယ်လို့ရသိတောင်မြို့နယ်ကြောက်တန်းရွာကန်တွေကပြောပါတယ်ဖန်ခံရသူတွေဟာရွာအနီးကလေကွင်းမှာအဖန်ခံရတာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။အဖန်ခံနေရတာကနေထွက်ပြေးလာသူကြောက်တန်းရွာသားနှုတ်ဖြစ်တဲ့ဦးစိုးမောင်သိန်းနဲ့ဦးထိုးဝင်တို့ကိုစစ်ဆေးခံပြီးနှိပ်စက်ခံရတယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့နှုတ်ရသေတောင်ဆေးရုံကိုရောက်ရှိလာတယ်လို့ရသေတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ်
။ဒီမမနဲ့ကတော့ဒီဟိုပါတော့ရသေတောင်ဆေးရုံကိုအဲ့ဒီတကလူနေရောက်ရောက်ပါတယ်တဲ့ဒဏ်ရာတွေနဲ့ပေါ့နော်တော်တော်လေးဟိုပါပေါ့ဒဏ်ရာတွေကတော်တော်များတယ်ဆိုပြီးတော့ပြောကြပါတယ်ဆေးရုံကိုပေါ်ကြည့်တဲ့အဖွေတရားပေါ့လေဆိုတော့အဲ့ဒါကိုလည်းတေးတော်မျိုးနေရေးစခန်းကလာပြီးတော့စစ်ဆက်တဲ့ယူတော်တယ်ဆိုတာတော့ပြရပါတယ
်သူတို့နှစ်ဦးနဲ့ကိုယ်တိုင်တွေ့ကြရတဲ့ဆွေမျိုးတော်ဆက်သူဦးတန်းနိုင်ပြောတာကသူတို့ကိုအေးအေးတက်ပွင့်နဲ့ပတ်သက်မှုရှိမရှိနှိပ်စက်ပြီးစစ်ဆေးတယ်လို့ပြောပါတယ်
ဒါရနဲ့ထိုးတယ်၊စံတင်းနေနဲ့ထိုးတယ်၊မြင်နေဝင်းတွေကိုပေါ့၊ကျိုးဝင်းတွေနဲ့ဆက်ပြီးမှဒါဆောက်ကန်တာတော့အဲ့ဒါတော့လုပ်တယ်၊မြင်ဘယ်လိုပြောမလဲ၊သူတို့ကတက်မဲ့အတွင်းကိုကိုကိုတိုင်ကိုတူးပြီးမှထားရတယ်ဆိုပြီးမှသူကဒုနာကပြောတော့ဘောနော
်တက်မတော်ဘက်ကတုံ့ပြန်တာတော့ကြောက်တန်းရွာမှာလူမရှိဘူးလို့ပြောပါတယ်
။ဟောအဲ့ဒီကြောက်တန်းရွာမှာလူမရှိဘူးဗျ။နော်ဖမ်းဖို့နေနေတာလားပေါ့ဗျာနော်။အဲ့ဒီမှာကလေးကကြောက်တန်းရွာမှာရှိတာအသက်အရွယ်ကြီးတဲ့လူနော်ကြားမကြီးမကောင်းတဲ့လူတစ်ယောက်ပဲရှိတယ်
နောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းစော်ဦးပြောပြသွားတာပါလက်ရှိမှာလဲဖမ်းဆီးစစ်ဆေးနေတဲ့အရသားမရှိဘူးလို့ပြောပါတယ်ကုလတပ်မတော်ဘက်ကရောအေးဘက်ကပါညှင်းဆို့မှုတွေရှိနေပေမဲ့ကယကန်ရှင်တွေဘက်ကတော့အခိုင်အမာပြောဆိုမှုတွေရှိပါတယ်ဒီကိစ္စရုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ကိုဝင်ရောက်ဆောင်ရွက်ဖို့ရှိပါသလားလို့မေးမြန်းညာမှာမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ကဥယျာဉ်လွယ်အောင်ပြောတာက
လုံးလုံးဆိုတော့အစီအစဉ်မရှိပါဘူးဗျမောင်စောဒါကြီးကတော်တော်ရှုပ်ထိုးတဲ့ကိစ္စဖြစ်ပြီးတော့တိုက်ပွဲနေမိရလည်းဖြစ်နေတယ်။နောက်ဒါနဲ့ပတ်သက်လို့လည်းဟိုတိုင်ကြားမှုဘာညာဒါလည်းမရှိဘူးလေ။အဲတော့ကျွန်တော်ကတော့ဟိုလုံးဝလုံးဆိုတော့အစီအစဉ်မရှိသေးပါဘူးဗျ။တိုင်ကြားရင်တော့ကျွန်တော်တို့ကဒီဝင်ရောက်စစ်စစ်ကွန်းစစ်စစ်မှုလိုအပ်လို့ရှိရင်ကျွန်တော်တို့ကတုတ်ပါတယ်။မလိုဘူးဆိုရင်တော့ဟိုတက်ဆိုင်ရာဝန်ကြီးဌာနကိုကျွန်တော်တို့ကဟိုဒါလေးကိုစီစစ်ဆောင်ရွက်ပြပါလို့မြစ်တရခန္ဓာပေါ့လေတို့အပ်တဲ့ကိစ္စဆိုရင်တော့ကျွန်တော်တို့ကွင်းဆင်းမှဖြစ်မယ်ဒီကောင်ကော်မရှင်အဆုံးဖြတ်လို့ရှိရင်ကျွန်တော်တို့ပြောရတာလေ
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အနေနဲ့ရှမ်းပြည်နယ်ကချင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရသူတွေနေထိုင်တဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးဒုက္ခသည်တွေအတွက်အကြံပြုချက်တွေတော့ပေးခဲ့ပါတယ်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးစစ်ပွဲဖြစ်ပွားဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့အကြောင်းစစ်မဲ့ဖြစ်ပွားတာဒေတာတွေမှာအင်တာနက်ပိတ်ထားခြင်းကြောင့်လူအခွင့်အရေးချိုးဖောက်မှုတွေကိုဖုံးကွယ်တာဖြစ်တယ်လို့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့အပါဝင်အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့တွေအနေနဲ့ကတော့ဒီဇိုင်းမမဝေဖန်ထောက်ပြနေကြတာဖြစ်ပါလိမ့်ခင်ဗျာ